ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုတကယ်အပြီးမပြန်ခင်မှာကိုယ်တိုင်အရင်ပြန်လည်လာကြည့်ကြဖို့ကုလသမဂ္ဂကတိုက်တွန်းနေပေမဲ့လည်းဒုက္ခသည်အများစုကတော့လုံခြုံရေးစိုးရိမ်ချက်တွေနဲ့လုံးဝမပြန်လို့ကြသေးဘူးလို့ငြင်းဆန်နေကြပါတယ်မတ်ဆုမွန်ကစူးစိတင်ပြထားတာပါ
ပြီးခဲ့တဲ့နှစ်2019ဩဂုတ်လနောက်ပိုင်းလုံခြုံရေးအာဏာပိုင်တွေရဲ့နေမြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတင်းချောင်သွားကြတာ9သိန်းကျော်တွေက2000ကျော်ကိုအုပ်စုလိုက်ပထမဦးဆုံးအတုပ်အနေနဲ့မြန်မာဘင်္ဂလားနှစ်နိုင်ငံပူးပေါင်းပြီးတော့ပြီးခဲ့တဲ့နိုဝင်ဘာလလယ်ကပြန်ပို့ဖို့စီစဉ်ထားခဲ့ပေမဲ့တဦးတယောက်မှနေရက်မပြန်ရဲခဲ့ကြပါဘူးရိုဟင်ဂျာဒုက္ခသည်တွေကနေရက်ရင်းကိုပြန်နိုင်လောက်အောင်လို့မြန်မာနိုင်ငံဘက်မှခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့ခွင့်အရေးတွေပေးဖို့အစင်းနဲ့မဖြစ်သေးတဲ့အတွက်မပြန်လာကြတာလို့ဆိုပါတယ်။လုံခြုံရေးစိုးရင်ချက်တွေနဲ့မပြန်လို့ကြသေးတဲ့ဒုက္ခသည်တွေအများစုကတော့မြန်မာအစိုးရကိုတောင်းဆိုထားတာတွေအပါအဝင်နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့တွေသူတို့နဲ့အတူလိုက်ပါခဲ့မယ်ဆိုရင်တော့ပြန်ရဲကြမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တို့ဦးဖြစ်တဲ့ဦးအီစလန်ကပြောပါတယ်။အဲ
ကျွန်တော်တို့မြန်မာပြည်တွင်းကိုတွားပြီးတော့ပြန်အတွက်ပြင်နေဆိုရင် UN အဖွဲ့စီကျွန်တော်နဲ့အတူတကပါရှင်းရမယ်။ဒါမှသာကျွန်တော်ကအဲစိတ်ချရင်ကျေမှုနဲ့ကျွန်တော်ကနေရေးအေးဒီဒီကိုတွားကြည့်လို့ရမှာ။ဒီရတော့ကျွန်တော်ရဲ့ဘုန်းကြီးကဒီကိုမမဖီးရဘကလက်ကံဆောင်ရွက်တော့နေရှင်။ဒါဆက်ဆောင်မမအစီအစဉ်နဲ့
ပါ။ပြန်လာမယ့်ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရေးအတွက်ဘင်္ဂလားမြန်မာနယ်စပ်မှာတော့ဂျားစခန်းတွေကိုမြန်မာအစိုးရဘက်ကအစဉ်နှစ်ဖြစ်အောင်စီစဉ်ထားပြီးဖြစ်တယ်လို့ပြောဆိုထားတာပါ။ဒါပေမဲ့လို့ရခိုင်ပြည်နယ်ထဲမှာပဲလူမျိုးရေးဘာသာရေးဆန်တဲ့အဓိကရုံးအကြမ်းဖက်တိုက်ခိုက်မှုတွေစတင်ဖြစ်ပွားခဲ့တဲ့2012ခုနှစ်ကတည်းကနေရရင်းကနေတိမ်းရှောင်နေရပြီးတော့ရခိုင်ပြည်နယ်ထဲကဒုက္ခသည်စခန်းတွေထဲမှာခိုလုံနေရစေဒုက္ခသည်တွေအတွက်တောင်မှခိုင်မာတဲ့ဘဝအာမခံချက်မရှိသေးတယ်လို့လုံခြုံရေးကစိုးရိမ်မှုရှိနေစေပဲလို့စစ်တွေမြို့နယ် IDB ဒုက္ခသည်စခန်းနေမွတ်စလင်ဒုက္ခသည်တူဦးဖြစ်တဲ့ဦးခမောင်ထွန်းကသူတို့ရဲ့စိုးရိမ်ချက်အခုလို့ပြောပြပါတယ
်ဘလို့မှမဖြစ်နိုင်ဘူးဘာလို့ဆိုဒီမှာပြည်သူ့မှာစစ်တွေ IDP ကဲန်တွေမှာ2012ကတည်းကနေတိုင်းနေရေးသူတွေကိုကိုင်လုံတဲ့ဘာတစ်ခုမှအမိုင်းခံချက်မပြီးဘူးသူတို့ရဲ့နေရေးပြင်ဖို့ဘာမှလည်းမလုပ်ပြီးဘူးသူတို့ရဲ့စာဝင်းတွေရေးဒါတွေအဆအဆအရာရာအစူရဖက်ကဘာမှလည်းမလုပ်ပြီးဘူး IDP စခန်းဆိုပြီးတော့လောင်ဖိုက်ထားတယ်တော်လာကွင်းတွေလေကန့်သက်တာတယ်ပညာသင်ကုန်းတွေလေကန့်သက်တာတယ်ဒီနိုင်ငံတကာကတော့ပင်တဲ့စီတွေစားတယ်စပြီးတော့သူအချင်းနေရတာ
တို
့တွေပြောရမယ်ဆိုရင်တို့အခုလုံးအနာကျဖြောက်နေတယ်အဲ့ဒီအချင်းနေမှာဟိုဘက်ကိုတွားပြီးတော့ကိုလုံနေကြတဲ့သူတွေကော်နေတယ်ဆိုတာတို့ဘလို့မှလာလို့မဖြစ်ဘူးတို့တပည့်ဒီမှာလူတွေကဒီလူဒီနိုင်ငံတကာကတောက်ပန်းနေတဲ့ပေးရတာတွေစပြီးတော့မှအသက်ချင်းနေရမလားတို့ရဲ့အနာကဲဆိုတာပမာလဲဒါတွေကဒီဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့နောက်ကတိတွေကအမဲရန်ဆောင်ချေလဲလာနေတာဖြစ်တယ်ဒါ connection တွေရှိတယ်တို့ခင်ဗျားတို့အချင်းနဲ့ဘလို့ရှိလဲမာရပေါ့လေတို့တွေလည်းတင်းနေကြတာပဲအဲ့တော့ဒီလူတွေဆိုတော့အစူရဘက်ကပါတစ်ခုမှအမိုင်းတင်ကျယူပြီးတော့မှမလောက်ပေးနိုင်ကြဘူး
ပြည်ထောင်စုတရင်ဘက်ကပဲအမေရိကန်အောက်လွှတ်တော်ကရိုဟင်ဂျာမွတ်စလင်တွေကိုစစ်တပ်ရဲ့ကျူးလွန်မှုကို genocide လူမျိုးတုံးတပ်ဖြတ်မှုအဖြစ်ခေါ်ဆိုဖို့အတည်ပြုဆုံးဖြတ်ခဲ့ပါတယ်။လူခွေချိုးဖောက်ခဲ့ရတာခံခဲ့ရတဲ့ဒုက္ခသည်တွေဘက်ကတော့ဆုံးရှုံးနေတာမှုတွေအတွက်မျှတတဲ့တရားစီရင်မှုရရေးအခြေခံလူခွေနဲ့နိုင်ငံသားအခွင့်အရေးတန်းတူရရေးဘေးကင်းလုံခြုံမှုရှိရေးနဲ့သူတို့နေရရင်းနေမှာပြည်လဲနေရာချထားပေးရေးစတဲ့အခွင့်အရေးတွေအပြည့်အဝပေးဖို့မြန်မာအစိုးရကိုတောင်းဆိုနေကြတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့သူတွေကိုကော်ရယ်ဆိုတာအစိုးရဖက်ကကော်တိုင်းသူတို့လာလို့လည်းမသိတော့ဘူး။ဘာလို့ဆိုဒီနေရာမှာဒီသူတို့တာနေကိုပြင်လာမယ်ဆိုလို့ရှိရင်နောက်တကင်သူတို့ကတတ်မှဖြောက်မယ်တာတွေကဖြစ်မှာပဲ။အဲတော့သူတို့တွေကိုတတ်မှဖြောက်မယ်ဟာတွေလုံးဝမလုပ်ဖို့ဆိုပြီးတော့ကြေကွက်ဝဲတယ်ဘာမှလည်းမပြေခဲ့ဘူး။ဟု
တ်ကဲ့။အဲ
တော့သူတို့နိုင်ငံကိုသူတို့ပြင်ကိုရယ်ဆိုတာသူတို့ဒီမှာရောက်လာလို့ရှိရင်သူတို့နိုင်ငံသားဖြစ်ကိုနိုင်ငံသားအခွင့်အရေးပြီးရမယ်၊သွားလာခွင့်တွေပြီးရမယ်၊စားရေးတောက်ရေးဒါတွေအစားအစာရေးရနိုင်ငံသားတယောက်ရေးရပိုင်ကွင်းဒီဒီလိုရှိရင်ဒီအခြေခံလူအခွင့်အရေးဟူသမီးအခွန်လုံးတို့ပေးမှတို့လာမှဖြစ်တယ်
မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားပေမဲ့လို့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတဲ့တင်းချီတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးကုလသမဂ္ဂဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့ပူးပေါင်းဆောင်ရွက်နေစေပဲဆိုတာကိုသတင်းထုတ်ပြန်ထားပါတယ်ရှင်